ထင်ရှားတဲ့ရုရှားအတိုက်ခံတဲ့စစ်ရုပ်ကိုဝေဖန်သူတရင်တော်ဗလာဒီမီယာကာရာမာဇော့ဟာပြင်းထန်တဲ့အစိတ်ခတ်ခံရတာကြောင့်မော်စကိုမြို့တော်ကစီးရုံတစ်ခုမှာအသေးအတန်နာမကျန်းဖြစ်နေတယ်လို့ဇနီးတစ်သူကပြောပါတယ်။ဘာမှမသိတဲ့အရာတစ်ခုကြောင့်ပြီးခဲ့တဲ့တရင်ပတ်မှာခန္ဓာကိုယ်ကလီဇာတွေအကြီးအကျယ်ထိခိုက်သွားတာလို့ဇနီးတစ်သူရက်ဖ်ဂျန်နီယာကာရာမာဇာကအင်္ဂါနေ့မှာပြောပါတယ်။တရင်တော်ကာရာမာဇာဟာအမေရိကန်ခီးစဉ်တစ်ခုထွက်ဖို့နိုင်ငံလိုမှာပဲအဲ့ဒီလိုဝေဒနာခံစားရတာလို့ဆိုပါတယ်။ရုပ်ရည်ချက်ချင်းလိုပဲကျမကြီးချိုးရင်းလာတာကြောင့်အသက်35နှစ်အရွယ်ကာရာမာဇာကိုဆေးဘက်ဝန်ထမ်းတွေကဆေးသွင်းပြီးတော့အသိမဲ့အောင်လှူထားလိုက်ရပါတယ်။အဲဒီအချိန်ကစလို့ကာရာမာဇာဟာအသေးအတန်ဖြစ်နေသေးပေမဲ့ပြင်းငိမ့်တဲ့အခြေအနေရှိလာပြီလို့ဆိုပါတယ်။ဒါပေမဲ့လည်းသူ့အခြေအနေဒါမှမဟုတ်နာမကျန်းမှုနဲ့ပတ်သက်ပြီးဆေးဘက်ဆိုင်ရာတရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။အစိတ်ခက်ခံရတာကိုစစ်ဆေးတွေ့ရှိတဲ့အကြောင်းဆရာဝန်တွေကအတည်ပြုတယ်လို့ရဲတပ်ဖွဲ့ကသူ့ကိုပြောရဲဆိုပြီးကာရာမာဇာရဲ့ရှေ့နေဗာဒင်ပရိုကိုရော့ဖ်က Facebook မှာအင်္ဂါနေ့နောက်ပိုင်းကရှိပါတယ်။ဒါပေမဲ့လည်းရှေ့နေရဲ့ပြောဆိုချက်နဲ့ကိုက်ညီတဲ့တရားဝင်ထုတ်ပြန်ချက်လုံးဝထွက်မလာသေးပါဘူး။